ဒီကနေ့မှကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲမှာမဲထဲဖို့အစီအစဉ်မရှိကြတဲ့အကြောင်းကိုနေရက်ကိုပြန်လာတဲ့မြန်မာရွှေပြောင်းအလို့သမားတွေကပြောကြပါတယ်။ကြိုတင်မဲထဲဖို့အတွက်မြန်မာတန်ရုံဘက်ကကြေညာထားပေမဲ့လည်းမြန်မာအလို့သမားတွေနေနေကတော့စိတ်ဝင်စားမှုနှဲပါနေပြီးတော့မဲပေးဖို့လည်းအခက်အခဲတွေရှိနေတယ်လို့ပြောပါတယ်။အပြေဆုံးကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မဲအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာပြီးတဲ့နောက်ဧပြီလ၁ရက်နေ့မှာကြားပြတ်ရွေးကောက်ပွဲကျင်းပခဲ့တာပါ။ထိုင်းရောက်ရှေ့ပြောင်းလို့သမားတွေအနေနဲ့ကြိုတင်မဲ့ပေးရမယ့်ရက်ကိုဖေဖော်ဝါရီလ25ရက်နေ့မှာသတ်မှတ်ထားပေမဲ့လည်းအလို့သမားတွေကြားထဲမှာစိတ်ဝင်စားမှုတွေနည်းတဲ့အတွက်မသိရှိလိုက်ကြသလိုဧပြီလ1ရက်နေ့အတွက်မဲထည့်ဖို့အတွက်လည်းနေရက်ပြန်သူမရှိသလောက်နေပါတယ်ဆိုပြီးအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ EAC အဖွဲ့ကကိုရဲမင်းကပြောပါတယ
်ဒီရွေးကောက်ပွဲကိစ္စထက်ဆိုင်ဒီပြည်ကိုရဲ့အောက်ခြေဒီထိုင်းမှာအလို့သမားဟိုကိစ္စတွေနဲ့ဒီနေထိုင်ခွင့်ထောက်ထားရေးအတွက်လုံးပန်းနေတော့ကြားရရွေးကောက်ပွဲကိုစိတ်ဝင်စားမှုနေပါတာကိုတွေ့ရတာပေါ့နော်ကျွန်တော်တို့ကစပေါ့ဒီတစ်ခေါက်ရွေးကောက်ပွဲတုန်းကတော့တော်တော်လေးလှုပ်တယ်အခုဒါပေမဲ့အခုဒီတစ်ခေါက်ကတော့ငြိမ်သွားတယ်မှာလူသမားတွေကအခုအောက်ခြေကလည်းဟိုပြောသွားတဲ့ဟာလေးလူကြီးတွေလာတယ်ပြန်သွားတယ်အောက်ခြေမှာတော့သူမချမ်းသာပဲဒါတာပဲလေအဲ့လိုဖြစ်နေတာစိတ်ထူးထူးခြားခြားလူသမားဘဝပြောင်းလဲလာတာမရှိဘူးပေါ့နော်မှာစိတ်ဝင်စားကြအောင်မှာဒီမှာကတော့
ကြားပြရွေးကောက်ပွဲနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကရှေ့ပြောင်းလူသမားတွေကြားမှာပညာပေးမှုတွေအားနည်းမှုတွေကြောင့်ရှေ့ပြောင်းလူသမားတွေမဲထည့်ဖို့စိတ်ထက်တမှုမရှိတာကိုလည်းတွေ့ရတယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ကဒုတိယဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ
်ကျွန်တော်တို့ဒီရွေးကောက်ပွဲကဒီရွေးကောက်ပွဲလို့တော့မဟုတ်ပထမရွေးကောက်ပွဲကြီးကလေးကကျွန်တော်တို့သားတော်မင်းကမေပေးခွင့်ရဖို့အတွက်ဟိုအရမ်းမြှုပ်လင်းခဲ့ကြတယ်ပေါ့နော်တို့တော့ကျွန်တော်တို့အဲ့တော့မှမေပေးခွင့်မရခဲ့လိုက်ဘူးအဲ့ဒီဒီချိန်ကျတော့လေကျွန်တော်တို့မှလှုပ်သားတွေမှဟိုစနစ်တကျမြန်မာနိုင်ငံနဲ့စနစ်တကျပညာပေးတာတို့တို့တင်ပြီးမှဟိုအသိပညာပေးတဲ့ဆန်စတဲ့နေထုတ်ထားပြီးတော့မလုပ်တဲ့အကြောင်းလှုပ်သားတော်တော်များများလည်းဟိုမတိရှိလိုက်တဲ့တဘောပြေးပြီးတော့ဖြစ်နေပါတယ်ခင်ဗျာ
ဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံဘက်ကတော့ပြီးခဲ့တဲ့လတွေကစပြီးဂျားဖြတ်ရွေးကောက်ပွဲကိုမဲထည့်ဖို့အတွက်ထုတ်ပြန်ချက်တွေလုပ်ခဲ့ပါတယ်ဒီထဲမှာတော့တက်တန်းရှိနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေမဲပေးခွင့်ရှိသူတွေအနေနဲ့ဘန်ကောက်မြို့မြန်မာတန်ရုံကနေကြီးမှုကျင်းပမှာဖြစ်တာကြောင့်ဖေဖော်ဝါရီလ25ရက်နေ့ကိုမဲပေးဖို့အတွက်ဖေဖော်ဝါရီလ10ရက်နေ့တုန်းကကြေညာထားတာပါမဲပေးသူတွေဟာနိုင်ငံသားစီစီရေးကတ်မူရင်းနဲ့နိုင်ငံကူးလက်မှတ်မူရင်းကိုယူဆောင်လာရမယ်လို့လည်းဖော်ပြထားပါတယ်။ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ကဒုတိယဥက္ကဋ္ဌဦးအောင်ကျော်ကတော့ဒီလိုထုတ်ပြန်ထားပေမဲ့လည်းလူသမားတွေအနေနဲ့မဲပေးဖို့အတွက်အခက်အခဲတွေရှိခဲ့တယ်ဆိုပြီးပြောပါတယ်
။နောက်ကအစောပြောသလိုမဲပေးတဲ့ရက်ဆိုတာကလည်းလူသားတွေမှလူဝန်ကွင်းမှာအလုပ်လုပ်နေတဲ့ရက်ဖြစ်တယ်ဆိုတာအပိုင်းတစ်ပိုင်းဖြစ်တယ်ဆိုတော့ဒီမြန်မာတန်ရုံးနေနဲ့ကျေကျေပြန့်ပြန့်ချီချီရရောက်ဟိုအသိပညာပေးမှုစွမ်းအားနေတာတပိုင်းလူသားတွေကိုယ်တိုင်ကလည်းပထမတစ်ကြိမ်ရွေးကောက်ပွဲကြီးလောက်ဟိုစိတ်အားသက်သန်မှုတိတ်မရှိတဲ့ပိုင်းနဲ့ပါပါတယ်။နောက်တော့လာဖို့ခက်ခဲနေတဲ့အစိတ်ပိုင်းတွေအကြောင်းမျိုးကြောင့်ကြီးလိုက်တဲ့ကမှာမဲပေးနိုင်တဲ့စွမ်းအားပတ်ပြောက်သွားတဲ့သဘောဖြစ်သွားတာပါ။တနင်္ဂနွေလုံးမှာပြန့်နှံ့နေတဲ့ကျွန်တော်မြန်မာရှိပြောင်းလို့ဒီမှာတန်းနေရှိရဆိုတာမှန်တယ်။အမှန်တကယ်ပဲနိုင်ငံတော်အစိုးရကနေမှာစနစ်တကျတဲ့နိုင်ငံလုံးမှရှိတဲ့လုပ်သားတွေကိုထက်ထက်ဝင်တည်ရှိအောင်ဒီပညာပေးတာတို့နောက်ကမဲပေးဖို့လွယ်ကူတဲ့စနစ်တွေဖန်တီးပေးတာမျိုးတို့ဆိုရင်တော့ဟိုလုပ်သားတွေအနေနဲ့မဲပေးဖို့အတွက်ကိုဟိုစိတ်ဝင်စားမှုရှိလာမှာပါ
။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလို့သမား3တန်းကနေ4တန်းလောက်ရှိနေတယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းနေကြပြီးအထောက်အထားလက်မှတ်ရှိသူတွေကသိန်းကျပ်လောက်ပဲရှိတာပါ။ဒါပေမဲ့ကြိုတင်မဲပေးတဲ့သူဘလောက်အရေးအတွက်ရှိတယ်လဲဆိုတာကိုတော့မြန်မာတန်ရုံးကိုဆက်သွယ်မေးမြန်းတဲ့အခါမှာအလို့သမားတန်ရာရှိဦးမိုးအောင်ခိုင်ကတော့အရေးအတွက်သေချာမသိရှိရဘူးလို့ပြောပါတယ်။တိကျတဲ့အဖြေသိရှိနိုင်ဖို့အတွက်မြန်မာတန်ရုံးကတန်မှုတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူးရှင်။